ရခိုင်မြောက်ပိုင်းမောင်တော်မြို့နယ်တွေကဒုက္ခသည်တွေကိုယာယီလက်ခံမဲ့လှဖိုးခေါင်စခန်းမှာလုံခြုံရေးပြင်ဆင်မှုအပြင်လာမယ့်ဒုက္ခသည်တွေအတွက်ကျန်းမာရေးလူမှုဖူလုံရေးနိုင်ငံသားစီစီရေးတွေကိုဆောင်ရွက်ဖို့ပြင်ဆင်ထားတာတွေတွေ့ခဲ့ရတယ်လို့လှဖိုးခေါင်စခန်းကိုရောက်နေခဲ့တဲ့VOA သတင်းတောက်ကပြောပါတယ်ဒါပေမဲ့အနီးအနားမှာရှိတဲ့မွတ်စလင်ကျေးရွာဟောင်းတွေမှာအပြက်အစီးတွေရွာပြက်ကြီးတွေအဖြစ်ရှိနေစေဖြစ်သလိုတချို့နေရာတွေမှာလမ်းဖောက်လုပ်သားတွေဝင်ရောက်နေထိုင်လုပ်ကိုင်နေကြတာမျိုးတွေ့ရတယ်လို့ဆိုပါတယ်မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနရဲ့စီစဉ်ပေးမှုနဲ့သတင်းတောက်အဖွဲ့ရခိုင်မြောက်ပိုင်းကိုရောက်ရှိနေရမှာအဲ့ဒီအဖွဲ့ထဲမှာပါသွားတဲ့ VOA သတင်းတောက်ကိုမိုးစော်ကိုကိုသားညုံဦးကဆက်သွယ်မေးမြန်းခဲ့ပါတယ်ရှင်
လာဖို့ကောင်စခန်းပေါ့လေအဲ့ဒီဟာကတော့ကျွန်တော်ဒီမောင်းတော်မျိုးနဲ့စိတ်မလမ်းမကမ်းပါပဲရှိပါတယ်ရှိရတော့အခုလုံးလုံးကျတော့ကျွန်တော်တွားရောက်တဲ့အချိန်မှာတော့အဆောင်အုံတွေကတောက်လုံးနေခဲ့ဟာရင်လည်းရှိပါတယ်တောက်အုံတော်တော်များများတော့ဒီစီထားပြီပေါ့လေနောက်ဒီအဲ့ဒီမှာတော့သူတို့ကလူ3000လောက်ကို6လလောက်ယာယီလက်ခံထားဖို့စီစဉ်ထားတယ်လို့ပြောပါတယ်ဗျအဲ့စခန်းကတောင်းရှိသူတွေကဟိုရီယာနေပြီးတော့မှသူတို့ကဒီသက်ဆိုင်ရာကြည့်ရွာတွေအလိုက်ကိုနေနဲ့ကြော်တွေအလိုက်မှာအင်ညာဆောက်လို့ရပါလို့အစိုးရစီစဉ်ပြီးမှဆောက်လို့ပြီးတော့မှပြောင်းရွှေ့ဖို့စီစဉ်မှာစီစဉ်ထားရလို့ပြောပါ
တယ်တလုံးလုံးကကုလသမဂ္ဂလက်ထောက်တွဲမှုချုပ်တူအဲ့စခန်းကိုလှဖို့ကောင်စခန်းကိုရောက်ပါတယ်ရောက်ပြီးတဲ့အခါမှာသူပြောတာကတကယ်တမ်းဒုက္ခသည်တွေပြန်လာဖို့အတွက်စဉ်စဉ်မဖြစ်သေးဘူးထူးထူးလုံခြုံရေးအခြေအနေပေါ့နော်မဖြစ်သေးဘူးလို့ပြောသွားတယ်အဲ့ဒါဘယ်လောက်ထိမှန်နိုင်လဲကိုမိုးစော်လေ့လာကြည့်သလောက
် definitive immunity ဒါတော့ရှိနိုင်တယ်ထင်ပါတယ်ကျွန်တော်ရတော့ကျွန်တော်ဒီကနေ့နဲ့မှာဆိုရင်မောင်းတော့ခရံအုတ်ချုပ်ရမှုဦးရဲချူကိုလည်းကျွန်တော်အဲ့ဒီစာနဲ့ပတ်သက်ပြီးနေပါတယ်။ဒီလိုတော့ကလက်ထောက်ရှင်မှုလာတဲ့ကာလမှာတော့သူတို့နဲ့ရှင်နေအဲ့ချင်းကြီးအားလုံးကိုလည်းသူတို့လိုက်လံပြသတယ်ပေါ့။အဲ့ချင်းကတကယ်လို့ဒီဟာသူတို့ကိုပြန်တော့ဆော့ကတ်တက်တာကွန်မင်းလိုက်တာတွေတော့မရှိဘူးပေါ့။မရှိရင်သူကဒီပြန်သွားပြီးတဲ့အချိန်မှာမှငြင်းငြင်းမဖြစ်သေးဘူးဆိုတဲ့ဟာမျိုးပြောတဲ့ပုံမှာတော့သူတို့အဲနားမလည်ဘူးပေါ့။သူရဲ့ဆန်သမချက်ဒီမျိုးကျွန်တော်ရဲ့ဆန်သမချက်ဒီကိုလည်းမရှိနိုင်ဘူးဆိုတော့သဘောမျိုးသူပြောပါတယ်။ဒုံဂျိုးကြီးပိုင်းကတော့သူကတော့ဒီနောတော့ခရိုင်တင်မှာဒီရေးတက်ဖွဲ့အင်အားတွေပါလို့အကုန်မကွေးမိချထားတယ်။ဒီလုံဂျုံကြီးတွေအားလုံးကကြတော့သူတို့ဒီမျိုးကတော့ပြည်ဝင်ထားပါတယ်ဆိုတော့ဒီရှင်းပြပါလိမ့်မယ်
။အရင်ဒီမွတ်စလင်ရွာသားတွေနေထိုင်ခဲ့တဲ့ကျေးရွာတွေဘက်ကရောက်ပါလားခင်ဗျ။
ဟုတ်ကဲ့ကျွန်တော်တို့ဟိုပေါ့လေဒီလမ်းကိုဖြတ်သွားတဲ့အခါမှာဆိုလို့ရှိရင်ဂျွာတွေကလေးမျိုးဖြတ်သွားကြတယ်။သွားတဲ့အခါမှာတော့တချို့ယွာတွေကယွာပြည့်ကြီးတွေတိုင်းပေါ့။မိလောင်ပြီးတော့မှယွာပြည့်ကြီးတိုင်းဖြစ်နေတဲ့နေရာတွေပြောပါလား။ဒီပြည့်ပြည့်ကြက်သတိချမိတဲ့နေရာတစ်ခုကတော့ကျွန်တော်ဒီရွှေသားယွာတွေပါလို့ဆိုရင်တော့လူတွေပြန်ဝင်နေထိုင်တဲ့အဲဒီရွှေသားယွာဆိုလို့ရှိရင်မစင်းအများကြီးနေတဲ့ယွာတွေတွေ့နေရပါလို့အဲ့ဒါဆိုလို့ရှိရင်မစင်းမိသားစုတွေဆိုလို့ကပုံမှန်တိုင်းကြွားလာနေထိုင်နေကြတော့ကျွန်တော်ကားပေါ်နေပြေးရပါလိမ့်ဗျာ။
ခုနကရွာပြက်ကြီးတွေဖြစ်နေတဲ့နေရာမှာကိုအဆောင်အုံတွေပြန်ဆောက်တာတွေပြင်နာစင်တာတွေနောက်ဒါမှမဟုတ်ရှင်တက်ကနေရာယူထားတာတွေဒါတွေရောတွေ့မိလား
အဲအဲ့လိုမျိုးတော့ကျွန်တော်ဖြတ်လာတဲ့နေရာမှာဒီတော့လည်းလမ်းကြီးချက်နဲ့အစီအစဉ်မျိုးနဲ့အဲ့နေရာတွေမှာတောက်လို့ကြီးပြီးတော့နေတဲ့ဟာတွေတွေ့ရတယ်နောက်တချို့ရွာဟောင်းနေရာမှာရှိနေတော့ဒီလမ်းဖောက်လို့တဲ့ဆောက်လို့ကြီးလို့ဆိုတော့ကိုရလူတွေဝင်ပြီးတော့မှလေလေပိုင်းနေတဲ့ပုံနဲ့ဒီဒီဟိုဒီနေပြရတယ
်ဟုတ်ကဲ့အဲ့ဒါကဆောက်လို့ရေလုတ်သားတွေပဲပေါ့နော်တက်ကဖြစ်ဖြစ်လုံခြုံရေးဝန်ထမ်းတွေဖြစ်ဖြစ်ရှိတာရောရှိလား
အဲ့လိုဆိုတော့သူတို့ကြကြကြီးမတွေ့ရအောင်ခင်ဗ
ျမြန်မာဘက်ကဒုက္ခသည်တွေကိုစပြီးလက်ခံတော့မယ်ဆိုတဲ့အနေထားပေါ့နော်သူတို့အစင်သစ်ဖြစ်နေပြီဆိုတော့တကယ်ပဲအစင်သစ်ဖြစ်ပြီလားကိုမိုးစော်ဒီစကမ်းကြီးကြည့်ရတော့
ဒီပြန်လာတဲ့လူတွေကိုစတင်လက်ခံတဲ့နေရာပေါ့အခုရစမ်းပါဆိုတော့လေ့ကျင့်ဆင်ထားရကြည့်ရပါလေကြည့်ရတယ်ဆိုတော့အဲ့မှာဆိုလို့ရှိရင်ကျွန်တော်တို့ဒီလေတပ်လုံးကိုဒီဘိုင်းရဆစ်စင်းမှုဆောင်ရွက်တဲ့အပိုင်းတွေနောက်ဒီလူမျိုးကြီးကြီးရဆစ်စင်းတဲ့အပိုင်းတွေကျမကြီးရအပိုင်းတွေနောက်ဒီလူမျိုးဝင်တဲ့ကေဇေးရရနေမှာသူတို့ဆောင်ရွက်ပြီးတဲ့အပိုင်းတွေပါနေပြီးအားလုံးနဲ့ဒီလိုကပြင်ဆင်ထားတဲ့ဘော်ကိုရှိပါလေကျွန်တော်လည်းအခြေချရရှင်းပြပါလေပို့စာဖုံးခေါင်စခန်းပိုင်းမှာကြာတော့အဓိကကတော့သူအိမ်မှာအိမ်ငယ်ကြီးဒီရှင်ရင်းနေအရေးကြီးနေပေါ့လေဒီတဲ့အင်ဂျန်ကိုတကင်းတူဆန်နေတဲ့သူတို့အရေးကြီးနေပြူထားတဲ့အနေထားတဲ့မြင်တွေ့ရပါလိမ့်တယ်ဒါပေမဲ့ဒီအဆောက်အုံကနေရတော့လည်းရှားရီဆန်တဲ့အဆောက်အုံပုံစံမျိုးတွေတော့ပြရပါတယ်
ဟုတ်ကဲ့ကိုမှုဇော်ကြီးနောက်ပိုင်းထူးခြားချက်ကိုတော့ကျွန်တော်နောက်မှထပ်ပြီးတော့ဆက်သွယ်ပါဦးမယ်ကျေးဇူးပဲကိုမှုဇော်ကြီး